ယမနက်ကမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတပန်းကျော်သွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယုံကထုတ်ပြန်ထားပါတယ်။မြန်မာပြည်တွင်းအကြောင်းမျိုးမျိုးကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုရဲမွန်ပြောပြပေးပါခင်ဗျာ
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UN OCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တပန်းကျော်ဟာရွှေပြောင်းနေထိုင်နေရပြီးအဲ့ဒီအထဲမှာစစ်တပ်အာဏာသိမ်းပြီးနောက်ပြည်ပခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ 8,600 နီးပါးလဲပါဝင်တယ်လို့ဇွန်လ28ရက်နေ့မှာထုတ်ပြန်ထားပါတယ်။ဇွန်လထဲမှာမိုးကြီးရေရှမ်းတာနဲ့နောက်ဆက်တွဲကချင်ပြည်နယ်အတွင်းကလူပေါင်း600ကျော်ကိုကုန်းမြင့်ရရွှေပြောင်းပေးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်မှုအခက်အခဲနဲ့ကန့်သတ်မှုတွေရှိရကြတာကဆက်ပြီးပံ့ပိုးနေတယ်လို့လည်းပြောပါတယ်။ဒါပေမဲ့ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းစီကိုတော့အကူအညီပေးရလက်လန်းမိနိုင်မှုလိုအပ်နေသေးတယ်လို့ UN OCHA ကပြောထားပါတယ်။စကိုင်းတိုင်းဝက်လက်မြို့မှာတော့အခုရက်ပိုင်းနဲ့တိုက်ပွဲမရှိပေမဲ့ဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီကိုပြန်မလာရဲသေးဘူးလို့ရွာမှာကြံခဲ့တဲ့သူကပြောပါတယ်
။ဒီလိုမပြေမပိနေတဲ့ဟာတွေကတော့ဘာပဲပါရှိတယ်ဘာလို့ချက်စားခံလိုက်ချက်ပြေးခံလိုက်ဟုတ်တယ်လုံးမကြတယ်။ချက်ပြေးလို့ရတော့ပြန်မဝင်ရကြဒီထောက်မမွေးတော့ဘေးရွာတွေပြီးကြတော့ဘေးရွာတွေကပဲသူတို့ညီရက်ကဆွေမျိုးတွေပြီးကြသူတို့ကပဲအဲ့မှာချက်ပြုတ်ဆတ်တော့ကူညီထားကြတာရှိတယ်။ချိုးရွာတွေဟောပြီးတော့မထင်မထင်လို့မီးရှို့တယ်။ဒီကြတဲ့ရွာမကျန်ခဲ့တဲ့ပိတ်ခဲ့တဲ့မျိုးသမီးတွေကအာရမကျင့်ခံရတယ်နောက်ပိုင်းကြားလာပြီ။ရက်စလုံးအားကြီးတယ်ဗောနော်ကိုယ်နိုင်ငံသားချင်းချင်း။တိုင်းတစ်ပါးနဲ့အခုကဖြစ်ပြနေတာလည်းမဟုတ်ဘူး။တောက်ကြီးရက်စလုံးရုံးမှာတော့အားကြီးတယ်။ရိုင်းနဲ့လုံးနေကြတော့ကျတော့ပြည်သူတွေလည်းနာလိုက်နိုင်ငံကြီးလည်းဆုတ်ပြတ်တယ်ဟိုကတော့အဲ့လိုပဲဟောပြောရတယ်
ချင်းပြည်နယ်ကနေမကွေးတိုင်းစီဆစ်ဆောင်လာသူတို့ကတော့ဒုက္ခသည်စခန်းမှာတနစ်ကြော်ကြာနေထိုင်ရတဲ့ကာလတည်းအခက်အခဲပေါင်းစုံရင်ဆိုင်ရပေမဲ့လည်းနေအိမ်ပြန်နိုင်မှုကအခုချိန်ထိတိုက်ပွဲတွေရှိနေလို့ပြန်မရသေးဘူးလို့လည်းပြောပါရယ်အခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြမှာကလေးငယ်တွေရဲ့ပညာရေးအတွက်လည်းရှေ့မဆက်နိုင်မှာကိုစိုးရင်ပူပင်နေပါရယ
်ကြီးလာချင်းပြည်ကမ္ပလက်ကနေအခုမကွေးတိုင်းဆောမျိုးနယ်တီကုန်မကူရစ်တာဆစ်ဆောင်စကန်ကိုပြေးလာတာတော့ထထောင်းတစ်ဆက်တိနေလာကြရအနေပြေးလာတာအခုဆိုလို့စီတော့တနစ်နဲ့တလကြော်သွားပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖွဲနေပြီးခါမှဆစ်တောင်းထိုးလာလို့စီတော့ကိုကလည်းအတိတ်မခံရတဲ့ခါကြတော့တကြီးရောကလေးတူငယ်တွေကအစပြေးရလွှားရတဲ့အချိန်လေးလည်းရှိရပေါ့အလိုစားလိုက်ရခဲ့ပတ်တယ်လို့အခက်အခဲလည်းတွေ့ရတယ်။များပြီးပဲဟိုတလောအစလို့ဆယ်ကျွန်တော်ထဲကနေပြီးခါမှဆိုက်ကယ်အက်ဆီဒင့်ဖြစ်လာတဲ့ခါကျတော့အပြင်းအထန်ဖြစ်သွားတယ်။တရားတော့တွေ့ရအနေအိုင်မာကအနီးနားမှာဆေးရုံဆေးခန်းနေမရှိ။များကြီးရဆိုင်ရတယ်တွေ့ကြုံရတဲ့အခက်အခဲတွေရတော့
မြန်မာနိုင်ငံကကျောင်းသင်အရွယ်ကလေးငယ်၄သန်းကျော်ဟာအခုအချိန်မှာပညာမသင်ကြားနိုင်သေးပါဘူး။တနင်္ဂနွေလုံးလူဦးရေနဲ့တရားဂိုင်နှုံးမဲ့ရှိတဲ့ချင်းပြည်နယ်မှာဆိုရင်လေစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်လူဦးရေအများအပြားကစစ်ပေးရှောင်နေရတယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းဇာဟုတ်က VOA ကိုပြောပါတယ
်တကအာနာတင်းကြီးတဲ့နောက်ပိုင်းမှာပြည်내အတွင်းမှာချင်းပြည်နယ်ရဲ့ဟိုကိုဆုံးခေါ်ပြီးတော့အာဖြစ်ပြီးသွားတဲ့လူမျိုးလူတွေလက်ရှိတလို့ချင်းပြည်နယ်အတွင်းမှာဒုက္ခရောက်နေတဲ့ဒီ IGP တွေလည်းအများတယ်အဲ့ဒီ percentage နဲ့ကြာအိုကျင်းမဆလို့ရှင်လေအစီအခိုင်နှုန်းလောက်ကကျင်းပြနေရမယ်ဒီကျွန်တော်ဒီစစ်ဘေးဆောင်အချင်းကိုကျွန်တော်ရောက်နေတယ်ဒီလိုမျိုးကျွန်တော်ရှင်းလူမျိုးတွေကိုရှင်းပြတာကိုဟိုကိမထားပြတော့စစ်တကဒီလူမျိုးလို့ရတာဒီလိုလေးကျွန်တော်တို့ပြည်သူတွေကခံစားတာပေါ့နော
်မုတ်တုံရာသီမှာကုသက်ယောဂပြန်ပွားမှုတိုးလာမယ်အပေါ်အခြေခံကျန်းမာရေးဆောင်ရှားမှုနဲ့ကျူတင်ကာကွယ်ရေးဆောင်ရွက်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်မှုလိုအပ်နေပါတယ်နေရဆုံးခွာတင်းချောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကအကန့်အသတ်တွေရှိနေလို့အခုချိန်ထိစစ်ဘေးဒုက္ခတွေပေမှာအခြေခံလိုအပ်ချက်တွေကိုတော့မဖြည့်သိမ်းနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ